ရန်ကုန်တကုံမြို့တတောင်ပိုင်းအစ္စလာမ်ဘာသာဝင်တွေရဲ့ရမဒန်ဥပုသ်ကာလအတွင်းတရားဝင်ခွင့်ပြုသတ်မှတ်ထားတဲ့ဝတ်ပြုစုတောင်းတဲ့နေရာတစ်ခုကိုလူအင်အား100ကျော်လောက်ကမေလ15ရက်ကဝင်ရောက်တားဆီးခဲ့တဲ့အတွက်ဝတ်ပြုစုတောင်းတာတွေကိုယာယီရဆိုင်ခဲ့ရပါတယ်ဒါပေမဲ့ဒီကနေ့မှာတော့ဥပုသ်အပီဝတ်ပြုစုတောင်းမှုတွေကိုသက်ဆိုင်ရာမြို့နယ်အာနာပိုင်တွေကအဲ့ဒီနေရာမှာပြန်လည်ခွင့်ပြုလိုက်တယ်လို့သိရပြီးရဲလုံရဲအဆောင်ချက်တွေပါချထားပေးမယ်လို့အာနာပိုင်တွေကအာမခံတဲ့အကြောင်းသိရပါတယ်။စုံစမ်းမေးမြန်းထားတဲ့ VOA သတင်းနောက်ကုဇော်ထက်ကအပြည့်စုံကိုပြောပြပေးမှာဖြစ်ပါတယ်ဗျာ
။အစ္စလာမ်ဘာသာဝင်တွေရဲ့ရမဒန်ဥပုံကာလအတွင်းမှာဖြစ်သွားခဲ့တဲ့ဖြစ်ရပ်မှုအလားတူဘာသာရေးလူမျိုးရေးအကြီးအကျယ်ဖြစ်အောင်ဆော့ဆော့မှုတွေတိုးလာမှာကိုစိုးရိမ်မှုတွေတွေ့ရပါတယ်။ဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီးနိုင်ငံတကာမှာဝေဖန်ခံရရမြန်မာနိုင်ငံအတွက်ချက်ပြီးပုံရိပ်ကျစေမဲ့ကိစ္စဆိုပြီးတော့လည်းလူမှုကွန်ရက်တွေမှာရေးသားဝေဖန်နေကြပါတယ်။တကုံမြို့တွင်မြောက်ပိုင်း106ရပ်ကွက်မှာရန်ကုန်တိုင်းဒေသကြီးအစိုးရခွင့်ပြုထားတဲ့အစ္စလမ်ဘာသာဝင်ကြီးရဲ့ဝတ်ပြုစုဆောင်ရနေရာကိုရဟန်းတချို့နဲ့လူရောက်တရာကျော်လောက်ကမေလ15ရက်ညနေပိုင်းလောက်ကအကြမ်းဖက်အင်အားသုံးပိတ်ပင်တားဆီးခဲ့ရကြောင်းမြို့နယ်အာဏာပိုင်ကြီးကဒီဝတ်ပြုစုဆောင်ရနေရာကိုယာယီပိတ်ထားလိုက်ရပါတယ်။ရန်ကုန်တိုင်းအစိုးရကဒီကိစ္စနဲ့ပတ်သက်လို့တုံ့ပြန်တာမရှိသေးပါဘူး။တာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနကတော့မကြခင်သတင်းထုတ်ပြန်သွားမယ်လို့ပဲညွှန်ကြားမှုဦးအောင်စံဝင်က VOA ကိုပြောပါတယ်
။ကျွန်တော်တို့သတင်းထုတ်ပြန်ပေးမယ့်အစီအစဉ်လေးရှိလာနိုင်ပါတယ်ခင်ဗျာ။ကျွန်တော်တို့ website နဲ့ Facebook မှာစောင့်ကြည့်နေလိုက်ကျွန်တော်သတင်းထုတ်ပြန်ပေးမယ့်အစီအစဉ်ရှိလာပါတော့ခင်ဗျာ
။ဝေးပြူရနေရာကိုအစိုးရရဲ့တရားဝင်ခွင့်ပြုချက်ရထားပေးမယ်မျိုးချစ်တွေဆိုပြီးအမိခံတဲ့လူအစုကဒုတ်သားကန်ဆောင်ပြီးနှောက်ယှက်ခဲ့ရဖြစ်ပါတယ်။အကြောင်းပြချက်တိတိကျကျမပေးဘဲအစ္စလာမ်ဘာသာဝင်တွေအခုလိုစုပြီးဝေးပြူတာကိုခွင့်မပြုနိုင်ဘူးဆိုပြီးချိန်ရောက်ခဲ့ကြတာပါ။နေမီအေဂျင့်အောင်ထပ်ပိုင်းအာနာပိုင်အဖွဲ့ရဲ့ခွင့်ပြုချက်မရမချင်းဝေးမပြုဖို့နေမီအာနာပိုင်တွေနဲ့အစ္စလာမ်ဘာသာဝင်တွေညှိနှိုင်းမှုယူထားပါတယ်။မြန်မာနိုင်ငံရဲ့ဘာသာရေးလူမျိုးရေးကိစ္စတွေနဲ့ပတ်သက်လို့နိုင်ငံတကာမှာပုံရိပ်ကောင်းပြန်ရအောင်ကြိုးစားနေချိန်မှာဒီလိုအဖွဲ့အစည်းလူတစုရဲ့လုပ်ရဟာနိုင်ငံအတွက်သာသနာအတွက်ပါညှို့ငဲ့စရာဖြစ်နိုင်ကြောင်းဘာသာပေါင်းစုံငြိမ်းချမ်းမြေတားရဲ့အမတ်ဒီအဖွဲ့ဝင်ဦးဝေးလွင်ကပြောပါတယ်။
တိုက်ခိုက်တဲ့အရမဝါဒီဒီကအစ္စလာမ်ကိုတိုက်နေတာမဟုတ်ပါဘူးခင်ဗျာသူတို့ကလေအစိုးရပြုတ်ကြရေးအတွက်လုပ်နေတယ်ဘာသာရေးကိုလူမျိုးရေးအတွက်အတုံးချနေတဲ့လူတွေဖြစ်ပါတယ်ကျွန်တော်တို့ကစနစ်တန်ဖြင့်အတုံးချခါရတာဖြစ်ပါတယ်ခင်ဗျာ
နိုင်ငံမှာညီညွတ်ရေးရရှိဖို့ဆိုရင်အောက်ခြေပြည်သူတွေကြားဘာသာပေါင်းစုံကြားညီညွတ်မှုရှိမှပဲဒီမိုကရေစီစနစ်ကိုသွားနိုင်မှာဖြစ်ကြောင်းအင်ဂျင်မီဟိညူမျိုးသမီးကွန်ရက်ကဒေါက်ကတ်တလင်းသိန်းကအခုလိုပြောပါတယ
်ဟိုခန်းစားမိတာတခုကတော့တပါတာနဲ့တပါတာညီညွတ်ဖို့လည်းအရေးကြီးတယ်ကျမတို့ငင်းချင်းရေးဖိုရမ်လေးဘာသာပေါင်းစုံချစ်ချင်းညီညွတ်ရေးဖိုရမ်လေးဘာသာပဲလို့လို့ပေါ့နော်ဒီအောက်ခြေမှာရှိတဲ့တာမန်လူသားစားတွေညီညွတ်မှပဲအဆင်ပြေမှပဲကျမတို့တကယ်နိုင်ငံရေးလေနိုင်ငံရေးမှာကျမတို့လူချင်းတဲ့ဒီမိုကရေစီကိုတကယ်အမှန်ကန်ကိုရရှိနေပေါ့နော
်တကုံမြို့တောင်ပိုင်းမှာအစ္စလာမ်ဘာသာဝင်16,000ကျော်ရှိရလို့သိရပြီးအခုနှစ်ရမဒန်ဥပုံကာလအတွက်ဝတ်ပြုစောင့်မှုနေရာ15နေရာခွင့်ပြုဖို့အာဏာပိုင်တွေကိုတောင်းခံခဲ့ရလို့သိရပါတယ်။ဒါပေမဲ့3နေရာပဲရန်ကုန်တိုင်းအစိုးရကခွင့်ပြုပေးခဲ့ပြီးမနေ့ကညနဲ့တနေ့ကညလူအစုအခုလိုနှောက်ယှက်တာတွေကြောင့်3နေရာလုံးကိုယာယီပိတ်ထားခဲ့ရတာလို့အစ္စလာမ်ဘာသာဝင်ရေးရာကောင်စီအတွင်းရေးမှူးဦးဝန္နရွှေက VOA ကိုပြောပါတယ်။ဒါပေမဲ့လည်းအခုနောက်ဆုံးအခြေအနေရတော့ဒီနေရာ၃ခုလုံးမှာပြန်လဲဝေပြုဖို့ခွင့်ပြုခဲ့ပြီးလုံခြုံရေးချတာပြိမယ်လို့လည်းမြို့နယ်အုပ်ချုပ်ရေးမှူးကနှုတ်အားဖြင့်ကြောင်းကြားလာရတယ်လို့ဦးဝေးလွင်က VOA ကိုပြောပါတယ်